စီရီပရိပခါတွေပြင်းထန်နေစေရခိုင်ပြည်နယ်ထဲမှာတော့ညမထွက်ရအမိန်ထုတ်ပြန်ထားတဲ့မြို့နယ်တချို့မှာအရက်သားတွေပေါ်မှာစီကံဖောက်ဖျက်မှုနဲ့တရားစွဲဆိုမှုတွေအစိုးရကိုအကြီးညိုပြက်စေတယ်ဆိုပြီးတရားစွဲဆိုမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။တစ်ချိန်တည်းမှာပဲဘူးတီတောင်မြို့နယ်ဘက်မှာတော့မြမတက်မတော်နဲ့ရခိုင်တက်မတော်အေအေတို့အကြားဒီကနေ့တိုက်ပွဲတွေဖြစ်ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကိုအိမ်သတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့စီရီပဋိပက္ခအခြေအနေကြောင့်ဘုံကျွန်းရတိတောင်ကြောက်တော်မြောက်ဦးမင်းပြမြို့နယ်တို့မှာည9နာရီကနေမနက်9နာရီထိညမထွက်ရမိတ်ပုံမှ144ကိုဒီလတရနေ့ကပဲပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရဝန်ကြီးကနေလက်မှတ်ရေးသူထုတ်ပြန်ခဲ့တာပါညမထွက်ရမိတ်ထုတ်ပြန်ပြီးနောက်ပိုင်းကြောက်တော်မြို့နယ်တွင်အရသာနှုတ်ဦးညမထွက်ရမိတ်ကိုဖောက်ဖျက်ကျူးလွန်ခဲ့လို့ကြောက်တော်မြို့မှရဲစခန်းမှာအမှုဖွင့်ခံထားရတယ်လို့ဒေသခံကိုကျော်လှမြင့်ကပြောပါတယ်
လေနေညနေဘက်ကသူတို့ကဒီကြောက်တော်မျိုးနဲ့မတောင်းတဲ့ပြေရောမှာသူတို့ဘလာဝါနဲ့ကြောက်တော်လိုက်ရှင်နေတဲ့ကာကိုရှာလို့ကအဲ့ဒီကကအဲ့ဒီနေရာမှာပြင်းနေလို့သူတို့ကအဲ့ဒီကကိုသွားလို့လို့သုတ်ခွင်ကားနားမှာဖက်ခံရပြီးတော့ဒီကြောက်တော်ရဲစခန်းမှာသူတို့ကိုဖမ်းပြီးတော့ပို့လိုက်တာပေါ့ကြောက်တော်ရဲစခန်းကပုံမှန်တရှိရှင်းမှုဖွင့်နေတယ်ရေလိုလိုက်မှုနဲ့အုံချုံရင်မှုအဲ့ဒါဒီလာမေကိုရင်းနေကိုသူတို့တရားရုံးမှာရုံချင်းစစ်ဆိုလိုက်တယ်လို့ပြောတယ်
ဒီခိုင်ပြည်နယ်ဆိုရကနေပုံမှန်144အမိတ်ထုတ်ပြန်ပြီးနောက်ပိုင်းကြောက်တော်မြို့နယ်ပြည်တော်ရရက်ွက်တစ်လန်းနေဥဝင်းကြီးနဲ့ဥဝင်းချေအမွာညီကိုနှူးကိုပုံမှန်188အာဏာဖီဆန်မှုနဲ့ပရမောဆုံးချင်းတရားစွဲဆိုခဲ့တာပါအလားတူရန်ပြဲမြို့နယ်တွင်းမှာလည်းတင်းပန်းချိန်ကြီးရွာဘုန်းတော်ကြီးဌာနပွဲမှာပျော်ပွဲရှင်ပွဲဖြစ်အယုတ်ကျွဲခတ်ပွဲကိုဆက်သွင်းကျင်းပခဲ့ရမှာကျွဲနှကောင်းရအမိကိုဝန်ကြီးနဲ့အမတ်တို့အမိပေးထားမှုကြောင့်ကျွဲတိုက်ပွဲပြုလုပ်သူ9ဦးကိုအစိုးရအာဏာပိုင်တွေကနေအမှုဖွဲ့ရေးယူထားတယ်လို့ပြင်းနယ်လှုပ်တော်ကိုစလေဦးသမ်းမောင်ဦးကအခုလိုပြောပါတယ
်ကျွေးလို့မလို့တိုက်တဲ့ဦးမှာကျွေးတကောင်မှာဝန်ကြီးလို့ရေးထားပြီးတော့နောက်ကျွေးတကောင်မှာအမတ်စုရေးပြီးတော့တိုက်တာတိုက်တဲ့ကသူကဗီဒီယိုအဲ့မှာလိုက်လာမသိဘူးအဲ့မှာဒီနေ့နာမည်တွေပါတယ်ပြောတာပါလားမသိဘူးဒီနေ့အစိုးရဘက်ကနည်းနည်းထိသွားလို့တရားစွဲဆိုခံရတာကဥပ္ပယလူတွေအပေါင်းပါသူတို့အစုစုပေါင်း9ယောက်လေအဲ့မှာကျွေးတိုက်တဲ့လူတွေလေသူတို့ကပြုတ်ချင်းဝဲလောက်တာပါဒီခါဒီမှာကမ္ဘာမှာဖြစ်နေတဲ့ဥစ္စာတွေကိုသူတို့ကပုံပေါ်တော့ပို့ပါကွာအသေးချုပ်နဲ့တက်တာလည်းတင်တယ်အမခန္ဓာသူတို့ဘာဆိုင်လို့ပို့လဲဆွေးရတင်ပို့လားမတင်ဘူးလားဒါကသူတို့ဆုံးကြမှာလေ
ဧပြီလတရက်နေ့ကနေ၂ရက်နေ့ထိကျင်းပခဲ့တဲ့တင်ပန်းချိန်ဖုံးတော်ကြီးဌာနပွဲတော်တွင်အယုတ်ကျွဲခတ်ပွဲကိုဆက်သွင်းကျင်းပခဲ့ရမှာတရားစွဲဆိုခံရတာဖြစ်ပါတယ်လက်ရှိရခိုင်ပြည်နယ်မှာပြည်နယ်လှုပ်တော်နဲ့ပြည်နယ်ဆိုးရတို့အကြားပို့ဆိုင်မှုရှိနေတဲ့အခြေအနေကိုပုံဖော်ခဲ့လို့တရားစွဲဆိုခံရတာပါတချိန်တည်းမှာပဲရခိုင်ပြည်နယ်ဗူဒီတောင်မြို့နယ်တရက်ပြင်းကြေးရွာပြင်ဘက်သောတန်းမှာမြမတမတော်နဲ့ရခိုင်တမတော်၏အီတို့တင်မက်မှာစိုက်ပွဲဖြစ်ပွားခဲ့တယ်လို့ဂျန်ညူပြင်းကြေးရွာအုံချိုရင်မှုဥအောင်တန်းကအခုလိုပြောပါတယ်။ဒီ
ကနေ့ကျတဲ့စိုက်ပွဲဖြစ်တာလည်းပြောသေးမှာမဟုတ်ပြင်ပါပဲ။သောတန်းမှာရှိမှာပေါ့ကျွန်တော်တို့ကအစဉ်ကျတာအဲ့လိုရှိလာကျလဲဆိုပြင်လိုက်တော့ကျတယ်
ဖုန်ညိုလေးကြေးရွာကထွက်လာတဲ့တမတော်စိတ်ချောင်းနဲ့အီအီဖွဲတို့တရက်ပြင်းကြေးရွာနီးသောတန်းဖက်မှာစိုက်ပွဲဖြစ်ပွားခဲ့တာပါ။ဒီကနေ့တိုက်ပွဲဖြစ်ပွားမှုအခြေအနေကိုမသိရှိသေးပေမဲ့လည်းမနေ့ကဘူးတီတောင်နဲ့ကြောက်တော်မြို့နယ်ထံမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့သမ္မတော်သတင်းမှထုတ်ပြန်ရေးဖွဲ့တွဲဖက်တွင်းမှုဘူမှုချုပ်စုံမင်းထွန်းကပြောပါရစေ။ဒီ
နေ့ဟာတော့ကျွန်တော်လည်းမသိသေးဘူးဗျ။မနေ့ကတော့လက်ရုံအဲကျွန်တော်ဘူးကြောင့်ပဲတန်ကြောက်တဲ့မှာရှိတယ်။တိုက်ပွဲတော့ပါမှဖြစ်တည်မှုပါ။ဒီတိုက်ပွဲအခြေအနေကတော့ကျွန်တော်တို့ကလည်းရှိတယ်။ဘုဘဲအခြေအနေကတော့ကျွန်တော်မသိ
ဘူး။မနေ့ကလည်းဘူးတီတောင်မြို့နယ်မြောက်ဘက်ဝနက်ယုံနေဝန်းကျင်မြောက်ဦးမင်းပြမြို့နယ်ဆက်ပန်းမြောင်နီတောင်တန်းပေါ်နဲ့ကြောက်တော်မြို့နယ်သလူချောင်းနီဝန်းကျင်တို့မှာစိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းရခိုင်တပ်မတော်ဘက်ကပြောပါတယ်။ရခိုင်ပြည်နယ်တွင်းမှာဖြစ်ပွားခဲ့တဲ့စိုက်ပွဲတွင်းမှာအရသားတွေပေါ်ပြစ်မှတ်ထားတိုက်ခတ်မှုတွေပိုပြီးတော့များပြားလာနေပါတယ်။ဧပြီလ3ရက်နေ့မှာဖြစ်ပွားခဲ့တဲ့ဗူဒီတောင်မြို့နယ်ဆိုင်းတင်ချောင်းတွင်တပ်မတော်ကနေ၄ချောင်းတိုက်ခတ်မှုကြောင့်မူဆလင်ဝါခုတ်လုသား6ဦးသေဆုံးပြီး14ဦးသေရန်ရရှိခဲ့ပါတယ်။မလ23ရက်နေ့တုန်းကလည်းဗူဒီတောင်မြို့နယ်စီတောင်ရွာတွင်မှလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်ခံရမှုကြောင့်ရွာသား5ဦးသေဆုံးပြီး20ကျော်ဒဏ်ရာရရှိခဲ့ပါတယ်။ဒီပြစ်ခတ်မှုဟာတပ်မတော်ကလည်းရွာကိုဝိုင်းပတ်ပြစ်ခတ်ခဲ့တယ်လို့ရွာသားတွေပြောဆိုနေပေမဲ့မြမတပ်မတော်ဘက်ကတော့ရခိုင်တပ်မတော်အီအီနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြောဆိုခဲ့တယ်လို့စီတောင်ရွာတွင်တပ်မတော်နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့အေအီဘက်ကတော့ညှင်းဆူထားပါတယ်။ပြီးခဲ့တဲ့မလ25ရက်နေ့နဲ့28ရက်နေ့ကမြောက်ဦးမြို့တွင်ပြစ်ခတ်မှုမှာလည်းအရသာ6ဦးဆက်မနဲ့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲကြောင့်မြို့နယ်၅မြို့နယ်ကရွာသားဥယျ 26,000 ကျော်ဒုက္ခတွေဖြစ်စစ်ဘေးသိမ်းရှောင်နေရတယ်လို့အကူအညီပေးဆောင်ရေးမှာအာဏာပိုင်တွေကနေတိုင်းပြည်ကန့်တတ်မှုတွေရှိနေခဲ့လို့စားတော့နေထိုင်ရေးမှာအခက်ကြုံနေရတယ်လို့လည်းအကူအညီပေးရေးဖွဲ့ဝင်တွေကပြောပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။